ခရိုင်းမီးယားဒေသကိုယူကရိန်းနိုင်ငံတွေကနေခွဲထွက်ပြီးတော့ရုရှားနိုင်ငံနဲ့ပူးပေါင်းမလားပို့ပြီးတော့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့ရပ်တည်မလားဆိုတဲ့ဆန္ဒခံယူပွဲကိုခရိုင်းမီးယားဒေသမှာပြုလုပ်နေပါတယ်ရုရှားရေတပ်မဟာအခြေစိုက်ထားတဲ့ဆာဗက်စတိုပိုမြို့မှာမဲယုံတွေမဖွင့်ခင်တည်းကမဲယုံအပြင်မှာမဲပေးခြင်းတဲ့သူတွေဟာတန်းစီပြီးတော့စောင့်နေခဲ့ကြပါတယ်ခရိုင်းမီးယားရဲ့မြို့တော်ဆင်ဖရိုပိုမြို့မှာလည်းမဲယုံဖွင့်ပြီးမိနစ်ပိုင်းအကြာမှာပဲဒေသဝန်ကြီးချုပ်ဆာဂေးအက်ဆန်နော့ဖ်ကမဲထည့်ခဲ့ပါတယ်အခုလိုမျိုးခရိုင်းမီးယားမှာဆန္ဒခံယူပွဲလုပ်နေတာကိုကီယက်မြို့တော်ကယူကရိန်းပြည်သူတွေကအနီးကပ်စောင့်ကြည့်နေကြပြီးတော့ဒီဆန္ဒခံယူပွဲဟာတရားမဝင်ဘူးလို့ပြောနေကြပါတယ်ကိုယ်ပိုင်အုပ်ချုပ်ခွင့်ရခရိုင်းမီးယားဒေသမှာလုပ်နေတဲ့ဆန္ဒခံယူပွဲရလဒ်တွေကိုအသိအမှတ်မပြုဖို့နိုင်ငံတွေကိုတိုက်တွန်းထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှစနေနေ့ကမဲခွဲခဲ့တာမှာတော့ရုရှားကဗီတိုသုံးပြီးတော့ပယ်ချခဲ့ပါတယ်လုံခြုံရေးကောင်စီအဖွဲ့ဝင်73နိုင်ငံထဲမှာတရုတ်နိုင်ငံကဆုံးဖြတ်ချက်ကြောင့်ထိတ်တန့်ရင်ဆိုင်မှုတွေရှုပ်ထွေးမှုတွေဖြစ်စေလိမ့်မယ်လို့ပြောပြီးတော့မဲမပေးဘဲကြားနေခဲ့ပါတယ်တကယ်လို့ဒါဒီဆုံးဖြတ်ချက်ကိုအတည်ပြုနိုင်ခဲ့မယ်ဆိုရင်ယူကရိန်းရဲ့အချုပ်အခြာအာဏာကိုထပ်အာမခံပြီးတော့ဆန္ဒခံယူပွဲဟာတရားမဝင်ဘူးလို့ကြေညာနိုင်မှာဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကိုအတည်မပြုနိုင်တာကဝမ်းနည်းစရာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးဆမန်သာပါဝါကပြောကြားခဲ့ပါတယ်အမေရိကန်တို့ရေးဆွဲခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းဟာနိုင်ငံတကာဥပဒေအခြေခံမူတွေကိုဆန့်ကျင်နေတယ်လို့ကုလသမဂ္ဂဆိုင်ရာရုရှားတပ်အမတ်ကြီးကတော့ပြောကြားခဲ့ပါတယ်ယူကရိန်းနိုင်ငံတောင်ပိုင်းမှာရှိတဲ့ခရိုင်းမီးယားဒေသဟာမူလတုန်းကရုရှားမျိုးနွယ်ဝင်အများစုရှိတဲ့ဒေသဖြစ်ပါတယ်ရုရှားအကျိုးစီးပွားအတွက်ခရိုင်းမီးယားဒေသကိုကာကွယ်ပိုင်ခွင့်ရှိတယ်လို့ရုရှားအစိုးရကတော့ပြောနေပါတယ်ရှင်